ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကအတိမတ်ပြုတဲ့အကြောင်းအမေရိကန်တန်ရုံးကိုပြီးတော့တယ်လီဗစ်မြို့ကနေဂျေရုရှလင်ကိုစတင်ပြောင်းရွှေ့ဖို့လုပ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဗိုလ်ထူးနေမှာကြေညာလိုက်ပါတယ်အခုလိုလှုပ်ဆောင်မှုမျိုးအတွက်ကမ္ဘာတစ်လွှားကအနှုတ်လက္ခဏာဆောင်တဲ့တုံ့ပြန်မှုတွေတော်တော်များများတွေ့လာရပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်အစိုးရရဲ့ဒီအငင်းပွားပွဲလောက်ရက်ကဒေသရင်းတင်းမာမှုတွေကိုမီးလောင်ရာလေပြင့်ဖြစ်လာစေနိုင်တဲ့အပြင်အာရဗ်နဲ့အစ္စရေးငြိမ်းချမ်းရေးသဘောတူညီမှုရအောင်အမေရိကန်ရဲ့ကြိုးစားနေမှုတွေကိုဖျက်ဆီးပစ်နိုင်တယ်လို့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကသတိပေးနေတဲ့ကြားကပဲအခုလိုသမ္မတထရမ့်ကကြေညာခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဒီအစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ Days of Rage ခေါ်ဒေါသလွှမ်းခြုံတဲ့ရက်များအဖြစ်သုံးရက်တာကျင်းပဖို့ပါလက်စတိုင်းတွေကတောင်းဆိုကြပါတယ်။ဒါပေမဲ့အမေရိကန်သမ္မတထရမ့်ကတော့အခုအချိန်ဟာဒီလိုလှုပ်ဆောင်ရမယ့်အချိန်ကိုရောက်ပြီလို့သူယုံကြည်ကြောင်းသမ္မတအင်ဗျူရောမှာပြောကြားခဲ့တာပ
ါ Therefore I have determined that it is time to officially recognize Jerusalem as the capital of Israel While previous presidents have made this a major campaign promise they failed to deliver Today
အဲ့ဒါကြောင့်အခုအချိန်ဟာဂျေရုရှလင်ကိုဣသရေလမျိုးတော်အဖြစ်တရားဝင်သတ်မှတ်ရမယ်ချိန်လို့ကျွန်တော်အခိုင်အမာပြောခဲ့တာပါ။အရင်သမ္မတတွေလက်ထက်တုန်းကဒီလိုမျိုးပြောင်းရွှေ့ဖို့ကိစ္စကိုမဲဆွယ်ပွဲတွေမှာအဓိကထားပြောကြားခဲ့ကြပြီမယ်လေ။ပြောတဲ့အတိုင်းတယောက်မှမလုပ်ခဲ့ကြပါဘူး။ဒီကနေ့တော့ဒါကိုကျွန်တော်လုပ်နေပါပြီ။ဒီလိုလုပ်တာဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်ကျွန်တော်လုပ်တာဖြစ်ပါတယ်။ဣသရေလနဲ့ပါလက်စတိုင်းတို့အကြားငြိမ်းချမ်းရေးရဖို့လဲဆက်ပြီးတော့လုပ်အောင်ပါပါ။
American တန်ယုံကို Tel Aviv ကနေ Jerusalem ကိုစတင်ရွှေ့ပြောင်းဖို့လေသမ္မတက American နိုင်ငံခြားရေးဌာနကိုညွှန်ကြားခဲ့ပါတယ်။အခုလိုလှုပ်ဆောင်တာဟာ Israel နဲ့ Palestine တို့ကြားရေရှည်ငင်းချင်းသဘောတူညီချက်ရဖို့အတွက် American တွေထားရှိတဲ့ခိုင်မာတဲ့ဂရိခွက်ကိုစွန့်ခွာတာမျိုးမဟုတ်ဘူးလို့သမ္မတ Trump ကအထူးပြုပြောကြားခဲ့တယ်လို့ Jerusalem က Israel ရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုဒါမှမဟုတ်နှစ်ဖက်ကြားနယ်နိမိတ်ငင်းပွားမှုဆိုင်ရာအပြေရှားမှုတွေအပါအဝင်ဘဲဘက်ကိုမှဘက်လိုက်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်ဂျေရုရှလင်ကဘာသာရေးအထွတ်မြတ်ထားရနေရာတွေအတွက်ငိုအတိုင်းဘူနီမြဲကြားနေမြဲဘက်အလုံးဘက်ကသဘောထားဖို့လဲသမ္မတထရမ့်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာတမိုင်းဝင်ဆုံးဖြတ်ချက်တခုလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကပြောကြားခဲ့ပြီးအစ္စရေးရဲ့တမိုင်းကြောင်းနဲ့အမျိုးသားရေးဆိုင်ရာအသိမှတ်ပြုမှုတွေနေ့စဉ်လိုလိုလက်ခံရရှိနေတဲ့အထက်မှာဒီကနေ့ကတော့အထူးခြားဆုံးပါပဲလို့ပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းသမ္မတမာမုတ်အဘတ်ကတော
့အန်ကာရာဝလ်မာရဖူဒာတူရှက်ကီလူတကွီဒမ်မူတာမ်မဒန်လီဂျမီအီလ်ဂျူဟူဒ်လ်မဘဇူလာ
မင်အဲ့ဒီထရမ်ရဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့အစ္စရေးပါလက်စတိုင်းနှစ်ဖက်ကြားငြိမ်းချမ်းရေးရဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းရင်းညှိနှိုင်းရမှုဖြစ်တဲ့လှုပ်ဆောင်နေရာကနေစွန့်ခွာလိုက်တာမျိုးဖြစ်နေကြောင်းပြောသွားတာပါတူရကီသမ္မတရီဆက်တိုင်ယပ်အာဒဝန်နဲ့ဂျော်ဒန်ဘရင်အဗ်ဒူလာတို့ဟာ IOC Islamic ပူပေါင်းဆောင်ရည်အဖွဲ့ဝင်58နိုင်ငံအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်ဗုဒ္ဓဘူးနေ့ကပဲအန်ကာရာမှာတွေ့ဆုံခဲ့ကြပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်း American သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာဝမ်းနည်းစရာကောင်းတယ်လို့မှတ်ချက်ချပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ် Anthony Guterres ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတည်တည်ငြိမ်ငြိမ်နဲ့ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လိုတယ်လို့နိုင်ငံတကာကိုကြေညာပြုပြီးဗုဒ္ဓဘူးနေ့မှာပဲပြောကြားခဲ့ပါတယ်။
Jerusalem is a final status issue that must be resolved through direct negotiations between the two parties on the basis of the relevant Security Council and General Assembly resolutions, taking into account the legitimate concerns of both the Palestinian and the
Jerusalem ပြဿနာဟာတက်ဆိုင်တဲ့နိုင်ငံနှစ်ခုကြားတရားဆွေးနွေးဖြေရှင်းရမယ့်ပြဿနာတရားဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အထွေထွေညီလာခံဆုံးဖြတ်ချက်တွေပေါ်အခြေခံပြီးတော့လှုပ်ဆောင်ရမှာပါအခုလိုတိတ်ကိုစိုးရင်ကြောက်တဲ့အခြေအနေမှာကျွန်တော်ရှင်းရှင်းပဲပြောပြရစီနှစ်ပြည်အောင်တီးခြားရက်တည်ရမယ့်အဖြေကလွဲလို့တခြားနည်းလမ်းမရှိပါဘူးနှစ်ပြည်အောင်အတူရှင်တွဲနေထိုင်ပြီးတော့ငြိမ်းချမ်းရေးနဲ့ဒုံညုံရေးအတွက်နှစ်ဖက်အပြန့်လှန်အတိမတ်ပြုဖို့ပဲလိုရမှာဖြစ်ပါတယ်ဂျေရုရှလင်ကိုပါလက်စတိုင်းနဲ့အစ္စရေးတို့ရဲ့မြို့တော်အဖြစ်ထားရှိပြီးတော့တက်ဆိုင်ရာနှစ်နိုင်ငံဆွေးနွေးဖြေရှင်းရင်းနဲ့အောင်မြင်မှုရအောင်လိုရမှာပါ
ပုံရဟန်းမင်းကြီးဖရန်စစ်ကတော့ဂျေရုရှလင်ကိုမူလရှိရင်းဆွဲအနေထားတိုင်းထားရှိကြဖို့တောင်းဆိုရင်နိုင်နိုင်ချင်းချင်းစင်စင်ဆာဆာလုပ်ကြဖို့နဲ့သွေးထွက်တန်ရုံမှုတွေကိုရှောင်ရှားကြဖို့ပန်ကြားခဲ့ပါတယ်